အမေရိကန်သမ္မတဒေါ်နယ်ထရပ်ဟာသူ့ရဲ့မဲဆွယ်စီရင်ရေးမှူးဟောင်းဘောမနာဖော့ဘောရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။သမ္မတထရပ်ရဲ့မဲဆွယ်စီရင်ရေးအဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေကြေးမတမာမှုတွေနဲ့ဆင်နွှဲတဲ့အမှုရှိမှုတွေအပြစ်ရှိကြောင်းခုံတမာရေးအဖွဲ့ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြားခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတထရပ်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့တုန်းကဝက်စ်ဗာဂျီးနီးယားပြည်နယ်ကလေဆိပ်မှာတင်းတောက်တွေကိုမှတ်ချက်ပေးခဲ့ပါတယ်။ဗဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရတဲ့အမှုတွေကနောက်ထပ်ဆဲမှုအပေါ်မှာတော့ခုံတမာရီအဖွဲ့ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပြီးတရားသူကြီးကလည်းအမှုမမြောက်ကြောင်းကြေညာခဲ့တာပါ။ချက်စတန်မြို့မှာသမ္မတထရပ်မင်းကုန်းပြောခဲ့တဲ့တရားတော်တွေကိုမှတ်ချက်ပေးချိန်မှာတော့စစ်ဆေးရေးယူမှုတွေဟာရုရှားနဲ့သူ့စီးပွားရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစတင်နေတာဖြစ်ပေမဲ့အခုမှုတွေဟာအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးပွားရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစ်စုံတရာတွေးရှိတာထားတာမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဒီချိန်ထဲမှာပဲမနေ့ကသမ္မတရဲ့ကိုပိုင်ရှင်းတဲ့တူဖြစ်တဲ့မက်ကယ်ကိုဟင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစင်လောင်းတူရဲ့ညွန်ချဲချဲနဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေချေးပေးတာပါဝင်အမှုတော်တော်များများအတွက်အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတအတွက်အထင်အရှားလည်းဖြစ်ခဲ့ရပါတယ်။